2005ခုနှစ်ကရှင်းအောင်အရှာအကစားပြိုင်ပွဲမှာမြန်မာအသင်းနဲ့ရှင်းပြိုင်ကစားခဲ့တဲ့ BNN ဘောလုံးအသင်းကကစားသမားတွေရုံးတင်စစ်ဆေးခံရပြီးအရေးယူခံရတယ်ဆိုတော့ဒီအကြောင်းနဲ့ပတ်သက်လို့နောက်ဆုံးဘာဘယ်လိုအခြေအနေရှိတယ်ဆိုတာဦးဝင်းအောင်ဆက်ပြီးတင်ပြပေးပါလားခင်ဗျ။ဟု
တ်ကဲ့ဦးသိထက်ဟုအတော်လေးကိုကြည့်ကြိုက်နေတဲ့သတင်းပါ။အဲ့ဒီ2005ခုနှစ်ဒီဇင်ဘာလကမနီလာမှာမြန်မာအသင်းနဲ့ကစားတဲ့ BNN အသင်းဘက်ကဘောလုံးသမား9ယောက်ဟာလုတ်ပြီးကစားတယ်ဆိုပြီးတော့ဒီကနေ့ဟိုချီမင်းစီတီတရားရုံးကနေပြီးတော့ထောင်နာများစီရင်ချမှတ်လိုက်တဲ့အဆင့်ထိရောက်သွားပါပြီ။ဘောလုံးသမားဘက်ကနေပြီးတော့လိုက်တဲ့ရှေ့နေဖန်လီယန်ချင်းက
ก็คือเข้าไปแล้วก็อีกเห็นกันกันโดยมาอีกเห็นจุงกว่าน้องเรนเวียดนามน่ะมองเดียวไหนแล้วเดินถ
ึงแล้วซาไกเย่ขาวจองบอลลงตัวก็อเป็นท่านซงท่องดัน6เนี่ยจักขันยาพี่တော့บอลลงตัวเนี่ยแลบเปไกอเสร็จเลยลุบไปเนี่ยบอลลงตัวตีออนทรันไฮก็ท่องดันเนเนจักขันยาเลยลูกตัวเปลี่ยนเนบาตาสกาเนี่ยเปาะปะตาวะเวเนบอลลงโลกมานําไปอจีซงบอลลงตัวผิดแต่กวนเย่เนี่ยตะชาบอลลงตัว6ယောက်ကဆိုင်းငတ်ထောင်နဲ့နှစ်နှစ်စီချခံရပြီးတော့ဘောလုံးကစားခွင့်တော့ရသက်ပံအပိတ်ခံလိုက်ရပါတယ်မြန်မာဘက်ကဘောလုံးသမားများနဲ့ပတ်သက်ပြီးတော့အဲ့ဒီပွဲကိုကြည့်တဲ့ကြည့်ခဲ့ရပြီးအဲ့ဒီပွဲအကြောင်းကိုလည်းပဲစောင်းပါးရေးခဲ့သူအာဇာကလောက်ရှင်ဆရာခင်မောင်ထွေးပြင်မနာကိုခုနလေးတည်းပဲဆက်သွယ်မေးမြန်းတဲ့အခါမှာဆရာခင်မောင်ထွေးပြင်မနာက
မြန်မာပြည်ဘက်ကဂိုးရီမသွင်းမင်းနဲ့တကူရဲနဲ့ကပ်သွင်းတယ်ဒါတော့ရေးယူရင်းဆိုတဲ့သတင်းတွေထွက်လာတယ်ဘူးတော့သူတို့ဟိုရေးယူထောင်ကြပါပြီဗော။ဒါတော့သူတို့ဘလုံးသမားသူတို့အပြစ်ပေးတာတော့ကျွန်တော်ဘယ်လိုမှမပြောချင်ပါဘူး။ဘလုံးသမားချင်းချင်းညှိကစားတယ်ဆိုတော့လည်းကျွန်တော်တို့မကြိုက်ပါဘူး။ဒါပေမဲ့ရင်းနှီးအဲ့ဒီပွဲမှာသူတို့မြန်မာအသင်းကိုဂိုးရီအများကြီးသွင်းနေတာနဲ့တကူရီသွင်းနေဆိုတဲ့သူသွေးချက်ကတော့မဟုတ်ဘူးဗျာ။ကျွန်တော်တို့ကြည့်ရတာပဲ။ကျွန်တော်တို့ရင်းနှီးသင်းကဟိုရက်စတာသင်းလည်းမဟုတ်ဘူးလေ။ယာယူကစားတယ်လည်းမဟုတ်ဘူး။အမှန်တင်ကိုသူတို့ဘာလို့ဂိုးရီအများကြီးသွင်းနိုင်ရမှာလဲမသွင်းနိုင်ပါဘူးဟုတ်လား95မှာပြန်ကြည့်ပါဗျင်္ဂန်နဲ့ကျွန်တော်တို့9ယောက်သူတို့17ယောက်တောင်မှာပဲနှစ်ဂိုးတစ်ဂိုးနဲ့သူတို့ကတ်နိုင်တာပဲသူတို့အတင်းကဘလုံးသမားတွေကဂိုးမသွင်းဘူးတကူရဲသွင်းတယ်နိုင်တယ်နိုင်တော်ပြီပေါ့ဗျာဒါကမဟုတ်ဘဲနဲ့တကူရဲသွင်းရမှာဆိုအရေးယူရဆိုတော့ဒါကသူတို့ဘလုံးသမားတွေသူတို့အရေးယူရတော့ကျွန်တော်တို့ဘာမှပြောလို့ဘူးဒါပေမဲ့ကျွန်တော်တို့အတင်းကသင်္ကြန်လို့ကစားလို့ရမယ်ဂိုးရီကြိုက်သူတို့သွင်းလို့ရမယ်ဆိုတော့ဒီတွေးခေါ်ယူဆချက်တွေမှားတယ်ကြာအဲ့လိုကလည်းကျွန်တော်တို့ရေးခဲ့ပြီးပါတယ်ကျွန်တော်စောင့်ဆောင်နေရပြန်ပြီးတော့ကျွန်တော်တို့အသင်းကိုသူတို့ကစော်ကားတာကြားတယ်ဒါပေမဲ့အဲ့ဒီနေ့ပွဲတဲ့ကျွန်တော်တို့ကြည့်သေးရပါတယ်ကျွန်တော်တို့ကလည်းသူတို့နိုင်လို့ရှိရင်နောက်တစ်ဆင့်တက်မဲ့ပွဲပဲကျွန်တော်တို့ဘက်ကလည်းအတိတ်တဲ့အကျိတ်နဲ့ကစားလို့သူတို့ဒီတကူတဲ့တောင်မှကံကောင်းထောက်မှပြီးရတယ်လို့ပြောလို့ရှိရင်လည်းပြောလို့ရတာပေါ့ဒါပေမဲ့ကျွန်တော်အသင်းကညံ့လို့ဒီကိုယ်ရည်အများကြီးသူတို့တွင်းနိုင်နိုင်မယ်လို့ဗီယက်နမ်ဘလုံးလောကလူတွေထင်ရင်တော့မှားပါတယ်
အဲ့ဒါကတော့ဗီယက်နမ်နဲ့မြန်မာဘောလုံးပွဲမှာမြန်မာဘက်ရဲ့အနေအထားကိုဆရာခင်မောင်တွေးပြမနာကရှင်းပြသွားတာဖြစ်ပါလေ။အဲ့ဒီပွဲမှာဗီယက်နမ်ဘက်ကနေပြီးတော့အဲ့ဒီလို short ကစားလို့လက်ငွေအဖြစ်နဲ့ဒေါ်လာ 15,000 ရရှိခဲ့တယ်လို့လည်းစီရင်ချက်ထဲမှာဖော်ပြထားပါတယ်။ဗီယက်နမ်နိုင်ငံဘောလုံးလောကနဲ့အာဇာလောကတန့်ရှင်းရေးအတွက်တခြားအရေးယူခံနေရတဲ့ဒိုင်လူကြီးတွေအာဇာရရှိတွေလည်းအများကြီးရှိတယ်လို့သတင်းရရှိတယ်ဟုတ်သိတာဟုတ်က